တာလီဘန်တွေရဲ့အချင်းတကျဖက်ဆီးရခံထားရတဲ့အနောက်နိုင်ငံသားနှုံးနဲ့အချင်းသားချင်းအလဲလဲလုပ်ဖို့အစ်မတာလီဘန်အချင်းသားတယောက်ကိုအာဖဂန်ဆွေးကပြန်လွတ်ပေးမှာဖြစ်ကြောင်းတနအစ်ဖက်ကန်နီကဒီကနေ့ပဲကြေညာလိုက်ပါတယ်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးမှုတွေဖြစ်လာအောင်ရည်ရွယ်ပြီးအချင်းသားလဲလဲမှာဖြစ်တဲ့အကြောင်းလဲရုံမြင့်တန်ကြားကနေနိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာတနကန်နီကပြောဆိုလိုက်တာပါအာဖဂန်လူမျိုးအချို့ကိုရှေ့ရှုပြီးချမှတ်ခဲ့ရတဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နေလဲပြောဆိုခဲ့ပါတယ်တော်လို့ပြိမဲ့တာလီဘန်အချင်းသားသုံးယောက်ထဲမှာတော့တာလီဘန်အနေနဲ့ဆက်နေတဲ့ဟာကာနီချမ်ပီယံဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူ NS ဟာကာနီလည်းပါဝင်ပါပါသူကတော့တာလီဘန်တမူးနှိုးဖြစ်တဲ့ဟာချီမလီခန်နဲ့ဟာဖစ်ရရှိတိုနဲ့တူ2014ခုနှစ်ကလေးကအာဖဂန်ဆွေးရကဖမ်းဆီးထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အော်စတြေးလျနိုင်ငံသားတီမိုသီဝီကစ်တို့ကတော့သူတို့လူပါမောက်ကရီဖြစ်စာတင်ကြားပို့ချနေကြတဲ့ကမ္ဘာမျိုးတော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်ဒီဘက်မှာ2016ဩဂုတ်လကတာလီဘန်တွေကဖမ်းဆီးထားတာပါအမေရိကန်ပြည်ထောင်စုမှာ2019ခုနှစ်စက်တင်ဘာ17ရက်နေ့တုန်းကအကြမ်းဖက်တိုက်ခိုက်မှုကိုကြိုးကန်စီစဉ်ခဲ့တဲ့အဲခါရအကြမ်းဖက်အဖွဲ့ခေါ်ဆောင်အော်စမာဘင်လာဒင်ကိုလက်ခံထားခဲ့တဲ့တာလီဘန်စစ်သွေးကြော်တွေကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေက2019ခုနှစ်မှာချေမှုန်းခဲ့ပြီးနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်ခဲ့ကြတဲ့သဘောထားတင်းမာသူအစိုးရတွေကတော့နိုင်ငံတွင်းပုံကန်တောင်းကျမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ကြတာဖြစ်ပါတယ်